Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုဇန်နဝါရီလ18ရက်တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါအမေရိကန်အစိုးရရန်တရားရက်ဆိုင်ထားတာသတင်း5ဘတ်ထဲကိုရောက်ခါနေဖြစ်နေပေမဲ့သမရနယ်လွှတ်တော်ကြားနေစတဲ့တိုင်းကိစ္စကအခုထိမပြေလည်ပဲညှင်းခုန်နေကြသေးပါ။အာကာသအခြေစိုက်ဒုံးကျည်ကာဝေးစနစ်ကိုအမေရိကန်ကမကြားခင်မှာပဲတင်ပြတော့မှာဖြစ်ပါတယ်။2018မှာမြန်မာအစိုးရလူ့ခွင့်ချိုးဖောက်မှုတွေချေချေတင့်နဲ့ကျူးလွန်ခဲ့တယ်လို့လူ့ခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။မှန်ရင်ကျန်ရင်
။ကောင်းပါပြီ။ NLD အယက်သားအစိုးရလက်ထက်မှာမြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေဟာပိုပြီးပြင်းထန်ဆိုးရွားလာနေကြောင်း HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်
။ On Burma we highlight a few issues. The most important is the crimes against humanity, ethnic cleansing and what the UN called genocide against the Rohingya.
ဒါကတော့ HRW ပြောခွင့်ရတဲ့ VOA ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကချင်နိုင်ငံတော်ထူထောင်မှုပြပရောက်ကချင်ညီလာခံကဆုံးဖြတ်လိုက်တဲ့အကြောင်းကိုလည်းကြားရမှာပါ။တခါနိုင်ငံရေးအကျက်တဲကြုံတွေ့နေရတဲ့ဗြိတိန်နိုင်ငံကနောက်ဆုံးအခြေအနေနဲ့ VNN နိုင်ငံကနိုင်ငံခြားပို့ကုန်ဈေးကွက်စီးပွားရေးအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
American နဲ့ Mexico ကြားနယ်စပ်တိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေဆက်ပြီးဖြစ်နေတဲ့အတွက်အစိုးရရန်တရားတစိတပိုင်းရန်နာထားရတာသတင်းကားပတ်ထဲဝင်လာတော့မှဖြစ်ပါတယ်။ဒါပေမဲ့ကျက်သပတေးနေ့အထိ American သမ္မတ Donald Trump နဲ့အောက်တိုဘာဥက္ကဋ္ဌ Nancy Pelosi တို့ကြားအပြန်အလှန်အဖြစ်တွေတင်နေကြဆဲဖြစ်ပါတယ်။အောက်တိုဘာနဲ့အထက်လွှတ်တော်က Democrat အမတ်အများအပြားကသဘောတူညီမှုရအောင်လှုပ်ချင်နေပေမဲ့လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကသူတို့ကိုညှိနှိုင်းခွင့်မပေးဘူးလို့သမ္မတထရမ့်ကကာဝေးဌာနမှာပြောကြတဲ့မင်ကွန်းမှာပြောပါတယ်။ဒီမိုကရက်အမတ်တွေအနေနဲ့တိုင်းပြည်အတွက်မှန်ကန်တဲ့အရာကိုလှုပ်ဆောင်မှုရှေ့ကိုလှမ်းလာမယ်လို့သူမျှော်လင့်ကြောင်းနဲ့နိုင်ငံအတွက်မှန်ကန်တဲ့အရာကနေဆက်လုံခြုံရေးကိုခိုင်မာဆုံးအဆင့်ဖြစ်အောင်လုပ်ဖို့လို့လည်းပြောပါတယ်။ဒီမိုကရက်တွေကလည်းအစိုးရရန်ရပြန်ဖွင့်လာတဲ့နေဆက်လုံခြုံရေးကိုပိုထိအောင်လုပ်ဖို့သူတို့ဘက်ကညှိနှိုင်းမှုတွေခိုင်ခိုင်မာမာလုပ်မှာဖြစ်ကြောင်းဒါပေမဲ့နေဆက်တိုင်းကံမှုကထိအောင်မှုမရှိဘဲအလဟတ်သက်ဖြုံးလာမျိုးဖြစ်နေတယ်လို့အမေရိကန်တွေရဲ့ပုံရိပ်လည်းထိခိုက်စေတယ်လို့ပြောပါတယ်။ထိတ်တန့်ဒီမိုကရက်တဲ့ပါတီဝင်အလွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတ Trump ရဲ့နေဆက်တိုင်းဟာဇင်ကန်ပစ္စည်းလိုအပိုဖြစ်နေပြီးဒီအတွက်ငွေကုန်ကြေးကျတိတ်မခံနိုင်ဘူးလို့ပြောပါတယ်
။အမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာမဟာဗျူဟာသစ်တရက်အဖြစ်အာဂါသအခြေစိုက်တဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုသမ္မတ Donald Trump ကမိတ်ဆက်ဖို့ရှိတယ်လို့အင်ဗျူတော်ကကြားစာပရင်းနေ့မှာကြေညာပါတယ်။အသေးစိတ်ကိုတော့သမ္မတ Trump ကရှင်းပြမယ်လို့ဆိုပါတယ်။ရုရှားတရုတ်မြောက်ကိုရီးယားအီရန်စတဲ့နိုင်ငံတွေကခေတ်မီလက်နက်တွေကိုတုံ့ပြန်ထိန်းချုပ်နိုင်မှုဆိုရင်အမေရိကန်အနေနဲ့အာဂါသအခြေစိုက်ကာကွယ်ရေးနည်းပညာကိုမဖြစ်မနေလုပ်ရမယ်ဆိုပြီးပင်တဂွန်စစ်ဌာနချုပ်ကသုံးသပ်ထားတာပါဒီကာကွယ်ရေးစနစ်တည်းအရရန်သူရဲ့ဒုံးကျည်ကိုအရင်ကထက်ပိုလျင်းမြန်စွာတုံ့ပြန်နိုင်မဲ့ဆန်ဆာစနစ်ကိုအာဂါသရဲ့နေရာချထားနိုင်မှာဖြစ်တယ်လို့အာဂါသတွင်ဘယ်နေရာမှာကြားပြတ်အာယုန်ခံစနစ်ထားမလဲဆိုတာတွေလည်းပါဝင်ပါတယ်ဒါကနိုင်ငံခြားတိုင်းပြည်တွေရဲ့ချင်းချောက်မှုကနေကြိုတင်ကာကွယ်တဲ့သဘောလို့အဆိုရတောင်ဝန်ရှိသူတွေကဆိုပါတယ်။အာဂါသအခြေစိုက်ကာကွယ်ရေးလုပ်ငန်းတွေဟာနျူကလ িয়ার လက်နက်သစ်တွေပေါ်ဆောင်ရေးအပါအဝင်အခြားကာကွယ်ရေးလုပ်ငန်းတွေနဲ့အပြန်ဦးစားပေးကိစ္စတည်းရဖြစ်ပြီးနောက်ထပ်ဒေါ်လာဘီလီယံနဲ့ချီသုံးဆွဲရမယ့်ကိစ္စလည်းဖြစ်ပါတယ်
။2016သမ္မတရွေးကောက်ပွဲမှာထရမ့်ရဲ့မဲဆွယ်အဖွဲ့အနေနဲ့ထရမ့်နိုင်ငံရုရှားနဲ့ဆက်သွယ်မှုရှိနိုင်ပေမဲ့သမ္မတကိုရိုင်းကတော့ဘယ်တော့မှမရှိခဲ့ဘူးလို့သမ္မတဒေါ်လာထရမ့်ရဲ့ရှေ့နေတူဖြစ်တဲ့ရူဒီဂူတန်နီကပြောပါတယ်မဲဆွယ်ဘောမှာမဲဆွယ်ဖွဲ့ဒါမှမဟုတ်မဲဆွယ်ဖွဲ့ကလူနဲ့ဆက်သွယ်မှုတစုံတရာမရှိနိုင်ဘူးလို့သူဘယ်တော့ကမှမပြောခဲ့ကြောင်းဗုဒ္ဓဖူးနေညာပိုင်း CNN မေးမြန်းခန်းမှာနယူးယောက်မြို့တော်ဝန်ဟောင်းဖြစ်တဲ့ဂူလီယန်နီကပြောကြားလိုက်တာပါအတိုက်ခံဒီမိုကရက်တစ်ပါတီ DNC ကော်မတီရဲ့ကွန်ပျူတာတွေကိုရုရှားဝင်အောင်နှောက်ယှက်တာလို့မျိုးပြစ်မှုမျိုးသမ္မတကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားတစ်ခုတလေတောင်မရှိဘူးလို့လည်းပြောပါတယ်ကျတဲ့ပရင်းနစ်မှာတော့သူပြောရခဲ့တဲ့စကားကိုပြန်ပြီးရှင်းလင်းအောင်ပြောရမှာသူကသမ္မတထရမ့်တယောက်တည်းအတွက်တော့ကိုစားပြူတာဖြစ်ပြီးထရမ့်မဲဆွယ်အဖွဲ့အတွက်မပါဘူးလို့ပြောပါတယ် တမရထရမ်ဟာရုရှားနဲ့ကျူးလွန်တဲ့ဆက်နွယ်မှုတစုံကြဘလို့ပုံစံမျိုးနဲ့မှမရှိကြောင်းနဲ့အလားတူပဲသူ့မဲဆွယ်အဖွဲ့အတွက်အလုတ်လုံနေသူထောင်ပေါင်းများစွာဘက်ကဆက်နွယ်မှုတစုံကြရှိရလို့သူမကြားမိကြောင်းလည်းပြောပါတယ်
။ဗီဒိန်ဝန်ကြီးချုပ်ထရီဇာမေးအစိုးရပေါ်ယုံကြည်မရှိအဆိုကိုပါလီမန်မှာဗိုလ်ထုနေ့ကမဲခွဲဆုံးဖြတ်ရမှာအဆိုပြုချက်အရေးနှိပ်သွားခဲ့ပေမဲ့ထရီဇာမေးကတော့ EU ကနေဗီဒိန်နှုတ်ထွက်ဖို့ဆိုတဲ့ Brexit အကြတဲကိုဆက်ပြီးရင်ဆိုင်နေရသေးဖြစ်ပါတယ်။ဝန်ကြီးချုပ်ထရီဇာမေးအနေနဲ့ EU ကနေခွဲမထွက်ရေးဆိုတာကိုအာမခံချက်ပေးနိုင်မှသာလျှင် EU ရဲ့ဗီဒိန်ပေါင်းစည်းပြန်လည်ပေါင်းစည်းကိစ္စဆွေးနွေးပွဲအတွက်ပြန်ဆနိုင်မှာဖြစ်တယ်လို့ EU ဘက်ကပြောပါတယ်။ Brexit နဲ့ပတ်သက်လို့လွှတ်တော်အမတ်ဘယ်သူနဲ့မဆိုဆွေးနွေးဖို့အဆင်သင့်ရှိကြောင်းထရီဇာမေးပြောနေချိန်မှာပဲလွှတ်တော်အမတ်တချို့ကတော့သူတို့နီးလန်းနဲ့သူတို့အကြံထုတ်နေကြတာပါ။ဗိုလ်ထုနေ့တုန်းက Labour Party အမတ်80ကျော်ကနောက်ထပ်လူမှုဆန္ဒခံယူပွဲတစ်ခုလုပ်ဖို့တိုက်တွန်းနေကြပြီးအဲ့ဒီတည်းမှာလေဘာပါတီခေါင်းဆောင်တော့မပါဝင်ပါဘူးအကြားလွှတ်တော်မှအုပ်စုတစုကတော့ဘာမှအပေးအယူလုပ်ဆရာမလို့ပဲ EU တဲကနေဗီတိန်ခွဲမထွက်ရေးဆုံးဖြတ်ချက်ချနိုင်ဖို့အစိုးရစီကဘယ်လိုအာဏာသိမ်းရမလဲဆိုတာကိုစဉ်းစားနေကြပါတယ်ဗီတိန်အနေနဲ့ Brexit အရေးဖြေရှင်းနိုင်မဲ့အစီအစဉ်တစ်တရရေးဆွဲပြီးအ мян လာရောက်ဆွေးနွေးနိုင်ဖို့ EU ဘက်ကကမ်းလှမ်းထားပါတယ်
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာစုအား2018အတွင်းရောညာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားတွေပေါ်မှာလူခွင်ချိုးပေါက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူခွင်ဆောင်ကြည့်အဖွဲ့ကကြေတဲ့ပရင်းတွေထုတ်ပြန်တဲ့2019လူခွင်အစဉ်ခံစားမှာဖော်ပြပါဗျ။2019အောက်တိုဘာအတွင်းရခိုင်ပြည်နယ်တွင်စစ်တပ်နယ်မြေရှင်းလင်းလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောညာ9သိန်းကျော်ထွက်ပြေးရတယ်လို့2018အတွင်းမှာလည်းနောက်ထပ်1000ခွဲလောက်ထွက်ပြေးခဲ့ကြအောင်ကချင်ရှမ်းနဲ့ကင်းပြည်နယ်တွေအတွင်းမှာလည်းစစ်တပ်နဲ့တိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေကြားကတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးဥယျာဉ်ဆုံးခွာထွက်ပြေးနေရတယ်လို့အစိုးရကမှဖော်ပြပါတယ်ဒါပြန်လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်စတဲ့အခြေခံခွင့်ရတွေကိုအစိုးရထိန်းချုပ်နေတာကြောင့်ဒီမိုကရေစီအနှစ်သာရတွေလည်းတဖြည်းဖြည်းစိတ်တုံးလာနေတယ်လို့အစိုးရခန်းစားထဲမှာဖော်ပြထားပါတယ်။စာမျက်နှာ648မျက်နှာပါတဲ့ကမ္ဘာအစိုးရခန်းစား2019ဟာ HRW လူခွင့်ရေးအဖွဲ့ရဲ့29ကြိမ်မြောက်ထုတ်ပြန်တဲ့အစိုးရခန်းစားဖြစ်ပါတယ
်။အိန္ဒိယနိုင်ငံတည်းရှိနေတဲ့ရိုဟင်ဂျာတဲကအမျိုးသား9ဦးကိုပြခဲ့တဲ့အော်တိုဝါလာထဲမှာဖမ်းဆီးပြီးမြန်မာနိုင်ငံဘက်ပြန်ပို့ခဲ့တဲ့ဖြစ်ရနောက်ပိုင်းရာပေါင်းများစွာသောအိန္ဒိယကရိုဟင်ဂျာတွေဟာမိသားစုတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့ရိုဟင်ဂျာအသိုင်းအဝိုင်းကပြောပါတယ်။ဖမ်းဆီးပြန်ပို့ခံရမှာဆိုတဲ့အတွက်အလားတူနောက်ထပ်ထွက်ပြေးဖို့ပြင်ဆင်နေကြသူတွေလည်းရှိတယ်လို့ဆိုပါတယ်။အိန္ဒိယအမျိုးသားရေးလွှမ်းမိုးတဲ့လက်ရှိဒီဟိန္ဒူလွှမ်းမိုးတဲ့ဒီအိန္ဒိယအစိုးရဟာရိုဟင်ဂျာတွေကိုတရားမဝင်ခိုးဝင်နေထိုင်သူတွေအဖြစ်သတ်မှတ်ထားပြီးလူညုံရေးဆိုင်ရာအကြောင်းပြချက်တွေနဲ့သူတို့ကိုနေထိုင်ခွင့်မပေးဘဲပြန်ပို့မယ်လို့ကြေညာထားတာပါဒီလာထဲမှာလည်းလူ၅ဦးပါတဲ့ရိုဟင်ဂျာမိသားစုတစုကိုအိန္ဒိယကမြန်မာပြည်ဘက်ပြန်ပို့ခဲ့ပါတယ်ဒါဟာဒီ၃လကာလအတွင်းဒုတိယမြောက်ပြန်ပို့တာလည်းဖြစ်ပါတယ်မြန်မာနိုင်ငံကအခြေအနေတွေဟာရိုဟင်ဂျာတွေလုံခြုံစိတ်ချစွာပြန်လည်အခြေချနိုင်မယ့်အနေအထားမဟုတ်သေးဘူးလို့ကုလသမဂ္ဂကပြောနေကြမှာပဲအိန္ဒိယရဲ့ဒီလိုရကြောင့်ရိုဟင်ဂျာတွေကြားစိုးရိမ်မှုတိုးပွားလာနေတာပါလွန်ခဲ့တဲ့လတွေအတွင်းအိန္ဒိယမှာရှိတဲ့ရိုဟင်ဂျာ2000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်လို့ဆိုပါတယ
်ကိုလံဘီယာနိုင်ငံမှာတစ်တပရင်းတွေကရဲတပ်နံချောင်းတစ်ခုမှာ pickup truck ကနဲ့အသေးခံကားပုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး10ဦးသေဆုံးပြီး54ဦးတဲ့မနည်းဒဏ်ရာရခဲ့ပါတယ်ကိုလံဘီယာနိုင်ငံအနောက်ဘက်မှာဆွန်းနေဘွတ်တယောက်ဖို့သွားနေတဲ့တမရ event ဒုက္ကရကတော့ဆွန်းနေဘွတ်ကိုဖျက်သိမ်းလိုက်ပြီးဘိုကိုတာနာကပောက်ကွဲမှုဖြစ်ပေါ်ရာနေရာကိုအမြန်သွားရောက်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုကငယ်ရွယ်တဲ့လုံခြုံရေးတပ်သားတွေဒါမှမဟုတ်ရဲတွေကိုတိုက်ခိုက်တာတည်းမကဘဲကိုလံဘီယာလူမှုအတိုင်းဝန်းတစ်ခုလုံးကိုပါတိုက်ခိုက်တာဖြစ်ကြောင်းသမရကပြောကြားပြီးအခုလိုဆုတ်ရတဲ့အကြမ်းဖက်လို့ရအတွက်အရေးယူမှာဖြစ်ကြောင်းပြောပါတယ်။လက်တင်အမေရိကဒေတာဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကင်ဘလီဘယ်ရီယာကလည်းအခုလိုတိုက်ခိုက်မှုကိုရှုံ့ချလိုက်ပြီးတည်ဆုံးတန်ရာရသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်ထောင်စုကဝန်ထဲချေခွဲကြောင်းပြောပါတယ်။နဲ့ပြေဆောင်ပါတဲ့ရဲတွေအနံ့ခံခွဲတွေနဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေတပ်ဆင်ထားတဲ့ရဲတပ်နံချောင်းတောင်ဘက်ခေတ်ကနေဘုံပါတဲ့ pickup truck ကဖြတ်သွားခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံမှာငွေကြေးအလွဲသုံးစားမှုဆွဆွဲချက်တွေနဲ့ဖမ်းဆီးခံရတဲ့ နစ်ဆန်ကားကုမ္ပဏီဥက္ကရာကာလုစ်ဂွန်ကသူ့ကိုအာမခံချက်နဲ့လှူပေးဖို့ဆိုတဲ့လျှောက်ထားချက်ကိုဂျပန်တရားရုံးကပယ်ချလိုက်တာကြောင့်သူဟာဆက်လက်ချုံနောင်ခံနေရဆဲဖြစ်ပါတယ်။ဂွန်စာငွေကြေးအလွဲသုံးစားမှု၃ခုအတွက်နိုဝင်ဘာ15ရက်နေ့ကဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတာပါ။သူရရှိတဲ့လစာတွေကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလင်းညာဖော်ပြတာကုမ္ပဏီပိုင်ပစ္စည်းတွေကိုကိုရေးကိုရာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်စုံစမ်းတွေ့ရှိရတယ်လို့နစ်ဆန်ကုမ္ပဏီကပြောပါတယ်ခင်ဗျာ
တောက်ကြနေနည်းနည်းခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်NLD အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေပိုးပြီးပြင်းထန်လာနေပြီးလူခွင့်ရေးဆိုင်ရာဘေးဒုက္ခကြီးဖြစ်ပုံမိုဆိုးရွားလာနေကြောင်းမနေ့ကြာတာပတိနေ့ကထုတ်ပြန်တဲ့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့2019ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံတွင်းစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရသာအစိုးရအနေနဲ့လက်မခံပယ်ချတာကိုလည်းသူတို့အနေနဲ့ထိခိုက်တုံ့လုံမိကြောင်း HRW ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက2019ခုနှစ်ကမ္ဘာလူခွင့်ရေးဆိုင်ရာအစည်းအဝေးခန်းစာကိုမနေ့ကထုတ်ပြန်ရမှာရိုဟင်ဂျာမွတ်စလင်တွေနဲ့အခြားတိုင်းသားလူနည်းစုတွေအပေါ်2018ခုနှစ်တခြားလုံးမြန်မာအစိုးရကဖိနှိပ်ခဲ့ကြောင်းဖော်ပြထားပါတယ်ဒါပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုမြန်မာအစိုးရကကန့်သက်အရေးယူတာတွေတိုးမြင့်လာတာကြောင့်ဒီမိုကရေစီရေးလှုပ်ရှားမှုဟာကျင်းပလာခဲ့ရတယ်လို့လည်းအစည်းအဝေးခန်းစာကဆိုပါတယ်မြန်မာနဲ့ပတ်သက်တဲ့အရေးကြီးဆုံးအချက်တွေနဲ့ပတ်သက်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOA ကိုခုလိုပြောပါတယ်
On Burma, we highlight a few issues. The most important is the crimes against humanity.
မြန်မာနိုင်ငံရဲ့ပတ်သက်လို့အရေးကြီးဆုံးကိစ္စကတော့လူသားတို့အပေါ်ပြစ်မှုကျူးလွန်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကုလသမဂ္ဂကခေါ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုစတဲ့လူအခွင့်အရေးချိုးဖောက်မှုအများအပြားကို2019ခုနှစ်မှာကျူးလွန်ခဲ့တယ်လို့2018မှာလည်းဆက်လက်ဖြစ်ပေါ်နေခဲ့ပါတယ်
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာဆိုးရလက်ထက်လူခွေရေးချိုးဖောက်မှုတွေပိုးပြီးဆိုးရွားလာတယ်လို့ HRW အစင်ခန်းစာမှာဖော်ပြထားတာနဲ့ပတ်သက်လို့လဲ Brad Adams ကအခုလိုပြောပါတယ
် In 2018 we expected the government the civilian government to recognize
2018မှာအရသာအဆိုးရအနေနဲ့လူခွေရေးချိုးဖောက်တဲ့ရာဇဝတ်ကျူးလွန်မှုတွေကိုအေးအေးယူကင်တွယ်ပြီးအကောင်းဆုံးဆောင်ရွက်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တာပါမြန်မာစစ်တပ်အနေနဲ့တော့သူတို့ကျူးလွန်ခဲ့တာတွေကိုဝန်ခံမယ်လို့ကျွန်တော်တို့ဘယ်တော့မှမထင်ခဲ့ပါဘူး။စုစွဲချက်တွေကိုစစ်တပ်ကပယ်ချတာကလည်းအဆမ်းမဟုတ်ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝါရင်ခေါင်းဆောင်လည်းဖြစ်အရင်ကလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကမ္ဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့တသက်အချက်လက်တွေကိုဝန်မခံပယ်ချတာကိုကျွန်တော်တို့မယုံနိုင်အောင်ဖြစ်မိပါတယ်။
မြန်မာဆွေရဘက်ကပြစ်မှုကျွလွန်မှုတွေနဲ့ပတ်သက်လို့တသက်အထောက်အထားတွေရှိရင်ပေးပါလို့ပြောနေတာကြောင့်အခုလို HRW ရဲ့အစည်းအခန်းစာဟာမြန်မာဆွေရအတွက်ဘလို့အထောက်အကူပေးနိုင်ပါသလဲလို့လည်းမေးကြည့်ပါတယ
် The government keeps saying that they need more evidence but we've provided it for example we've provided satellite imagery of villages
အစိုးရကတော့တသက်အထောက်အထားပို့ပြီးပေးဖို့အဆက်မပြတ်ပြောနေတာပါဒါပေမဲ့ဥမာရခိုင်ပြည်နယ်မှာရွာတွေမီးရှို့ဖျက်ဆီးခံရတာတွေကိုဂျိုဒုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ထုတ်ပြန်ထားပါတယ်နောက်ပြီးအဲ့ဒီမီးရှို့ခံရတဲ့ရွာတွေကိုဖုံးကွယ်ဖို့ဘူဒိုဇာတွေနဲ့ထိုးပြီးပြန်ပြီးပြင်ဆင်ထားတာတွေကိုဂျိုဒုကနေရိုက်ကူးထားတဲ့ပုံတွေကျွန်တော်တို့အစီရင်ခံစာတင်ပြခဲ့ပါတယ်ဒါတွေဟာပြည်မှုကျွလွန်မှုထင်ရှားတဲ့တသက်အထောက်အထားတွေဖြစ်ပါတယ်ဒီအတွက်မြန်မာအစိုးရဘက်ကကောင်းမွန်တဲ့တုတ်ပြန်ဖြေဆိုမှုမရှိခဲ့ပါဘူး။အဲဒီမှာဘာဖြစ်ခဲ့တယ်လဲဆိုတာခြားနီးလန်းနဲ့ပြောပြဖို့အဖြေလည်းမရှိခဲ့ပါဘူး။ဒီဂျိုဒူကနေရိုက်ထားတဲ့မီးရှို့ခံထားတဲ့ရွာတွေဟုတ်မဟုတ်ဆိုတဲ့အချက်ကလည်းကျွန်တော်တို့မျက်မြင်သက်သေနဲ့ဖော်ထုတ်နိုင်ခဲ့ပါတယ်
ပြစ်မှုကျူးလွန်မှုတွေကိုစတင်စုံစမ်းအရေးယူဖို့အတွက်လည်းဒီအထောက်အထားတွေဟာလုံလောက်နေကြောင်း Brad Adams ကဆိုပါတယ
်။ The United States government for example has identified the leader of the Western Command
ဥပမာဆိုရင်အမေရိကန်ပြည်ထောင်စုကနေနောက်ပိုင်းတိုင်းစစ်နာဏညုတ်တိုင်းမှုဟာဒီပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတူဖြစ်တယ်ဆိုတာဖော်ထုတ်နိုင်ပြီးသူ့ကိုပုဂ္ဂိုလ်ရေးရပြစ်မှတ်ထားအရေးယူထားပါတယ်တကယ်လို့မြန်မာအစိုးရအနေနဲ့အမှန်တကယ်အရေးယူမယ်ဆိုရင်ဒီစစ်တိုင်းမှုနဲ့အတူသူ့အောက်ကစစ်အရာရှိတွေနဲ့ရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းသင့်ပါတယ်ဒါကဥပမာတစ်ခုအနေနဲ့ပြောတာပါ
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ HRWAI စတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးတွေအပါအဝင်ကုလသမဂ္ဂနဲ့ Writer လို့သတင်းဌာနတွေကတက်တဲ့အချက်လက်တွေနဲ့ကောင်းကောင်းတင်ပြနိုင်ခဲ့ပေမဲ့မြန်မာအစိုးရဘက်ကဒီအထောက်အထားတွေကိုကြီးဖို့အားထုတ်တာမျိုးမရှိသလိုတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလည်းမရှိခဲ့ဘူးလို့ Brett Adams က VOA ကိုပြောပါတယ်ရှင်ဇန်နဝါရီလ18ရက်တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါပြည်ပအခြေစိုက်ကချင်မျိုးသားအစည်းအရုံး KNO ဥဆောင်ကျင်းပတဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေကချင်ပြည်နယ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတော်တည်ထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီလိုတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့နည်းအရဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီတွေရဲ့သဘောထားဘလို့ရှိပါသလဲဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်ဒီညီလာခံကချမှတ်တဲ့တရားလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနော်လက်ကအခုလိုပြောပါတယ်
။ကချင်နိုင်ငံတို့ပြောတဲ့နေရာမှာကျွန်တော်တို့အမျိုးသားကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်အတွင်းမှာမြို့တွေနေထိုင်တဲ့တခြားသောညီနောင်တိုင်းရင်းသားတွေအားလုံးလည်းပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေတစ်နေ့တစ်ခြားဒုက္ခဆင်းရဲခံစားရတယ်။ချစ်ပြေဒုက္ခတွေလည်းအင်းချများလာတယ်။အဲ့ဒီနေရာမှာတပြည့်အနေနဲ့လည်းအချင်းပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့ဟာတွေဒီကူညီတဲ့ဟာတွေမရှိဘူးပြီးတော့သုံးစစ်ပဲလုပ်နေရယ်ဆွေးနွေးတဲ့နေရာမှာလည်းတိကျပြတ်သားတဲ့ဟာဂတိပေးတဲ့ဟာတွေလည်းမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းတမျိုးသားလုံးအနေနဲ့ဒီလိုအခြေအနေဆိုရင်ကျွန်တော်တို့တိကျအချင်းနိုင်ငံဘယ်ပဲဖြီထောင်ရင်ကောင်းမယ်ဆိုပြီးမှတို့သဘောတူဆုံးဖြတ်ခဲ့ကြတာ
ဒီဆုံးဖြတ်ချက်ကိုဆွေးနွေးဖြေရှာသွားမှဖြစ်ကြောင်းလည်းဥနော်လက်ကဆက်ပြောပါတယ်။ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
်။ KIO ကကျွန်တော်တို့ကချင်တမျိုးလုံးအတွက်ကတော့ကျွန်တော်တို့အဓိကအဖွဲ့အစည်းဖြစ်တယ်။ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဥဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းပဲဖြစ်တယ်။ဒီလိုတဲ့ကသဘောထားတော့မရှိဘူးခင်ဗျာ။
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကဋ္ဌပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီတွေရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်ဒီ KNO ကပြည်ပမှာခြေစိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းလက်မတူရသူနိုင်ငံတော်ကဒုံဝါလွတ်လပ်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီပြီးထောင်တဲ့ပါတီရဲ့ policy နဲ့ဟာနဲ့တွဲတဲ့တာပေါ့ကျွန်တော်ကသတိရတဲ့သံတော်တွေဒီမှာအာနာပိုင်နေစေပေါ့ဗျာညနေစီစီနိုင်ပြတ်တာကိုနိုင်ရင်းနဲ့ဖြည့်ရှိပြီးတော့မှဒီမှာတဲ့ဆက်ရည်ဒီဆက်ပြီးတော့စုပြီးဆောက်ရေးလာကြောင်းမှာလျှောက်နေတာဖြစ်တယ
်ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကနေမြန်မာပြည်နိုင်ငံရေးအပေါ်မှာတည်ရောက်နိုင်မဲ့အခြေအနေကိုလည်းဒေါက်တာတူးကြကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီမှာတိုင်းသားတဲ့အားလုံးကအခုဒီမှာတဲ့ဆက်ရည်ပြီးတော့စုပြီးဆောက်ရေးလာကြောင်းပေါ်မှာလျှောက်နေတာပဲနိုင်ရေးပြန်တဲ့နိုင်ရေးနဲ့ဖြည့်ရှိမယ်အဲ့တော့ဆုံးမှာတော့ဒါစစ်မှန်တဲ့ဖက်တဲ့ဒီတော်စုဒီဆောင်နိုင်ရေးပေါ့သူတော်ဝရေးတို့ဘလက်ခံပြီးတော့မှခွင့်ဆိုရေးမှုနဲ့ဒါလုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကအထုတ်ပြန်တဲ့ဟာတပါအများကြီးပြည့်ရဲနိုင်တယ်၊ကျန်စီတည့်ရောက်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်မဖြေဘူးဗျ။
ညီလာခံရဲ့ကြီးညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေးခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစည်းရုံးဆောင်ရွက်သွားမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joru ကနေပြသတဲ့မိနစ်30စာန ောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းကနေရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုနာဆင်ကြည့်ရှုအားပေးကြတဲ့အတွက်လဲသရရှင်တွေကိုကျေးဇူးထူးတင်ပါတယ်ရှင်ပါလီမန်မှာအယုံကြည်မရှိအဆိုအတင်သွင်းခံရပေမဲ့အဲ့ဒီအဆိုရှုံနေကြတာကြောင့်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးအဆိုရဆက်လက်ရှင်သန်နိုင်ခဲ့ပါပြီဒါပေမဲ့ EU ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရေးပေါ်ပြဿနာကိုတော့ရင်ဆိုင်နေရပြီး EU ကနေခွဲထွက်ရမှာ EU နဲ့ဘာသဘောတူညီချက်မှမရဘဲဗြိတိန်ခွဲထွက်ရင်နိုင်ငံစည်းပွားရေးကတ်ဆိုင်မဲ့အခြေအနေဖြစ်လာနိုင်ပါတယ်။ဒါကိုလည်းဘလို့ရှောင်ရှားဖို့လောက်ကြမလဲဆိုတာလည်းအခုထက်တိတက်တဲကွယ်ကွယ်မသိရသေးပါဘူး။နှုတ်ထွက်ဖို့ကတော့ရပ်ပေါင်း80ကျော်လောက်ပဲကျန်မာတော့တယ်။ဒီအကြောင်း VOA သတင်းတော့လန်ဒန်က Henry Richwell ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြမှာပါ
။ The eyes to the right 306 the nose to the left 325
ဘုဒ္ဓဘုနေကဝန်ကြီးချုပ်ထရီဆာမေဟာအယုံကြည်မရှိအဆိုအတွက်မဲ19မဲအတားရပြီးအနိုင်ရခဲ့တာပါသူအဆိုအဖွဲ့ဆက်ပြီးရှင်သန်နေနိုင်ခဲ့ပေမဲ့ရှစ်ဆက်ပြီးကျုံရမယ့်ပြဿနာတွေကတစ်နှစ်တခြားကြီးထွားလာမယ့်အရေးအခြေတွေတွေ့နေရပါတယ
် The House has put its confidence in this government I stand ready
အမှုတော်ကဒီအဆိုအဖွဲ့ကိုယုံကြည်ကြောင်းပြခဲ့ပါတယ်ကျမကလည်းဗြိတိန်ခွဲထွက်ရင်းနဲ့ပတ်သက်လို့အောက်လွှတ်တော်ကဘယ်အမှန်းနဲ့မဆိုလက်တွဲလုပ်ဖို့အစဉ်သင့်ပါရှင်
။အင်ကာနေတုန်းကလွှတ်တော်မှသူ့ရဲ့အဆိုအကြီးကျယ်ရှုံးနေခဲ့ရပေမဲ့ဝန်ကြီးချုပ်မေကတော့သူ့ရဲ့ဗြိတိန်ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ကိုပြန်ပြီးတော့လှုံ့ဆော်ခြင်းနေတာပါ။ဒါပေမဲ့ခွဲထွက်မယ့်ရက်ကမတ်လ29ရက်နေ့ဖြစ်တဲ့အတွက်တကယ်လို့ EU နဲ့သဘောတူညီချက်တစုံတရာရသည်ဖြစ်စေမရဘဲဖြစ်စေဗြိတိန်ဟာ EU ကနေခွဲထွက်ရတော့မှာဖြစ်ပါတယ်။ဒါကြောင့်ဗြိတိန်အဆိုရအတွက်နောက်အစီအစဉ်ကဘာပါလဲ။ဥရောပဒေသပြုပြင်ပြောင်းလဲရေးဆိုင်ရာဗဟိုဌာန CER က EN Bond ကတော့
Plan B is to try Plan A again but closer to the
cause is into crew အရင်အစီအစဉ်ကိုပြန်လုပ်ဖို့ပါ။ဒါပေမဲ့ဒါကအန္တရာယ်သိပ်များပါတယ်
။ဒါကြောင့်လွှတ်တော်အမတ်တွေကသူတို့လှုပ်ချင်တဲ့ပုံစံတွေကိုတင်ပြလာကြပါတယ်။အလုသမားပါတီကအမတ်80ကျော်ကနောက်ထပ်လူမှုဆန္ဒခံယူဖို့အတွက်လှုပ်ချင်နေကြတာပါ။နောက်အမတ်အုပ်စုတစုကတော့EU ကနေသဘောတူညီချက်တစုံတရာမရဘဲနဲ့ခွဲထွက်တာမျိုးကိုရှောင်ရှားနိုင်ဖို့အတွက်အစိုးရကထိရောက်တဲ့အာဏာဆုပ်ကိုင်ဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဥရောပခေါင်းဆောင်တွေကလည်းဗြိတိန်နိုင်ငံအင်းနဲ့အစီအစဉ်တစ်ခုချပြဖို့ဗိုလ်တပုနေမှာပဲတောင်းဆိုခဲ့တာပါ။ဒီလိုတောင်းဆိုတဲ့အထက်မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်လည်းပါပါတယ်
။ Wir haben noch Zeit zu verhandeln, aber wir warten jetzt auf das was die britische Premierministerin auch vorschlägt.
Britain ne Europa ro ja hni nain phu twet a chain khu ti shi ba de de. Da ba mai Europa ga ro Britain win ji chou ba a so pyu mae so ra ko chi phu twet saung ni ba de lu byo twa da ba. EU ga le de ge lo win ji chou me ye a so pyu jet the ma lut lat swa twa la kun ne a song tat phu ne EU ye a khun snit the set pi ma pa phu lu myo tu a lai yo nai song lu byo tha de. Tu ye taung so jet tacho ma pa kin yin no EU ဘက်ကသဘောတူညီချက်ကိုပြောင်းလဲပေးနိုင်တယ်လို့ပြောပါတယ်။ဥရောပဒေသပြုပြင်ပြောင်းလဲဆိုင်ရာဗဟိုဌာနက EN Bond ကတော့
It's very difficult for the EU to give her anything that is still compatible with her red line.
EU နဲ့ဝန်ကြီးချုပ်ရဲ့တောင်းဆိုချက်မှန်သမျှကိုလည်းလျော့ဖို့ကစိတ်ကိုခက်ပါတယ်။ EU ကပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့လည်းကိုက်ညီအောင်တထိုင်ထဲမှာပဲဝန်ကြီးချုပ်ဘက်ကအလိုက်လျော့နိုင်ဆုံးပြောထားတာတွေနဲ့လည်းကိုက်ညီအောင်လုပ်ဖို့စိတ်ခက်နေပါတယ်။ဒါပြင်29နိုင်ငံပါတဲ့ EU အဖွဲ့အနေနဲ့လဲသူတို့အဖွဲ့တွေကထွက်သွားမဲ့နိုင်ငံတနိုင်ငံအတွက်အကျိုးရှိအောင်သူတို့ရဲ့ဥပဒေစည်းမျဉ်းတွေကိုပြောင်းမပြစ်နိုင်ပါဘူ
းဝန်ကြီးချုပ်မေဟာလာမယ့်သတင်းပတ်အစောပိုင်းလောက်မှာဒုတိယအစီအစဉ်ကိုပါလီမန်မှာချပြတော့မှာဖြစ်ပါတယ် EU ကနေဗြိတိန်ခွဲထွက်ဖို့အတွက်အချိန်နီးလာတာနဲ့အမျှပြတ်သားတဲ့နည်းလမ်းမရှိသေးတဲ့ဗြိတိန်အတွက်ခွဲထွက်ရေးကိစ္စမှာနှဆိုင်တဲ့ပြဿနာနဲ့ကြုံနေရတာဖြစ်ပါတယ
်ဒေါက်ခင်မြတ်တပ်ပါနိုင်ငံခြားပို့ကုန်အပေါ်အားထားနေတဲ့ဗီယက်နမ်နိုင်ငံဟာ Pacific ရဝန်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ် TPP တဲကိုဝင်ရောက်ခွင့်ရလာတဲ့အတွက်ကမ္ဘာဈေးကွက်ရဲ့ထပ်ဝက်ခန့်ရှိတဲ့ဈေးကွက်ထဲကိုအကောက်ခွန်မဲ့တင်သွင်းခွင့်ရရှိတော်မှာပါ VOA သတင်းတော့ Rolf Jennings တိုက်ပေကနေပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
ဗီယက်နမ်နိုင်ငံဟာ TPP နဲ့သဘောတူညီမှုကိုဇန်နဝါရီ14ရက်မှာစတင်အသက်ဝင်စေဖို့ဗီယက်နမ်အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါကြောင့်ကနေဒါနဲ့ဂျပန်တို့လိုဈေးကွက်ကြီးတွေစီးသွင်းကုန်ခွင့်ကင်းလွတ်ခွင့်ရတော့မှာပါ။တစ်ချိန်တည်းမှာပဲဥရောပသမဂ္ဂနဲ့ချုပ်ဆိုထားတဲ့ကွန်ဒွေးသဘောတူညီချက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကအတည်ပြုမဲ့အရေးကိုလည်းစောင့်စားနေပါတယ်။ဒီသဘောတူညီမှုနှစ်ခုပေါင်းလိုက်ရင်ဗီယက်နမ်ဟာပို့ကုန်စွမ်းရည်စီးပွားရေးလျင်မြန်စွာကြီးထွားလာမှုနဲ့လူလာတန်းစားဥယေတဟုန်တို့မြန်မာလာစီလိမ့်မယ်လို့အကဲကသမားတွေကဆိုပါတယ်။ဒါအပြင်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုလည်းပုံမဆွဲဆောင်နိုင်လိမ့်မယ်လို့တွက်ဆနေကြတာပါ။တခြင်းကတရုတ်ပြည်ကသာဥတီနေတဲ့အစိုးရအလို့ယုံရင်းနှီးမြှုပ်နှံသူတွေဟာအကဲ၍ဗီယက်နမ်ကသာအသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်ခွင့်နဲ့အလို့သမားအခွင့်အရေးဆိုင်ရာကိစ္စတွေမှာပြုပြင်ပြောင်းလဲမှုလုပ်လိုက်မယ်ဆိုရင်ဗီယက်နမ်ဘက်ကိုလှည့်လာကြမှာဖြစ်ပါတယ်။ဖက်ဒရစ်ဘတ်ဟာဟိုချီမင်းမြို့တော်ကဘေကာမဂန်တီဥပဒေအကျိုးဆောင်အဖွဲ့နဲ့ပူးတွဲဆောင်ရွက်နေသူဖြစ်ပါတယ
်။ Vietnam will enjoy comparatively lower duty rates in some export markets where they compete.
Vietnam ဟာသူတို့ဘာလဲရှင်အတော့ကိုဆက်စားတဲ့အကောက်ခွန်နှုံတာနဲ့ပို့ကုန်ဈေးကွက်ထက်ကိုဝင်ရောက်လာမှာဖြစ်ပါတယ်။ TPP နဲ့ရရှိလာမဲ့အခွင့်အရေးဟာ WTO နဲ့ရရှိထားတဲ့အခွင့်အရေးထက်ပိုများလားမလဲများဘူးလားဆိုတာကတော့ပြောဖို့ခက်ပါတယ်။2018ခုနှစ်တုန်းက WTO ကြောင့်ဗီယက်နမ်ကိုပြည်ပရင်းနှီးမြှုပ်နှံမှုတွေအဆက်မတန်ဝင်ရောက်လာတာကိုတော့ကျွန်တော်တွေ့ခဲ့ရပါတယ်
။ TPP ကွန်တော်ရေးသဘောတူစာချုပ်တဲ့ဝင်လာတဲ့ဗီယက်နမ်ဟာအကျိုးမြတ်အများဆုံးရလာမဲ့အခြေအနေမှာရှိမယ်လို့ခန့်မှန်းနေကြပါတယ်။အကြောင်းကတော့ဗီယက်နမ်မှာပြည်ရင်းစီးပွားရေးတိုးတက်လာနေတာရဲ့2019တနှစ်ထဲမှာတင်ပြည်ပပို့ကုန်ပမာဏဒေါ်လာဘီလီယံ200ဘူးရှိခဲ့တာကြောင့်ရဲ့ဖြစ်တယ်လို့ဆိုပါတယ်။တချိန်ကစစ်တမ်းကိုအကြီးအကျယ်ခံခဲ့ရတဲ့ဗီယက်နမ်ဟာ1986ခုနှစ်နောက်ပိုင်းနိုင်ငံကြီးနီးမြှုပ်နှံမှုတွေတိုင်းပြည်တဲ့ဝင်လာပြီးစစ်ရုံတွေတီထောင်လာနိုင်တာကြောင့်အဝတ်ထည်ကားစလျှက်စစ်ပစ္စည်းအထိနိုင်ငံသားကိုတင်ပို့နိုင်ခဲ့ပါတယ်။ဈေးနှုန်းချူတာတဲ့ဗီယက်နမ်ထုတ်ရှူးဖနက်တွေကို TPP အဖွဲ့ဝင်ဩစတြေးလျနိုင်ငံစီအဓိကတင်ပို့နိုင်ခဲ့တယ်လို့ BNN ဟန်နွိုင်းမြို့ကမဲခေါင်ဒေသစီးပွားရေးပညာရှင်အဒမ်မက်ဂတီကပြောပါတယ်။ဥရောပနဲ့ပစိဖိတ်ဒေသနိုင်ငံတွေကလည်း BNN နဲ့ကုန်သွယ်ရေးသဘောတူညီချက်မှုကိုရကျင်ကြပြီးဒီလိုဖြစ်လာခဲ့ရင်သူတို့ရဲ့ကုန်ပစ္စည်းတွေကိုဗီယက်နမ်လူလက်တန်းစားတွေကိုပြစ်မှတ်ထားပြီးရောင်းချနိုင်လိမ့်မယ်လို့မျှော်လင့်နေတာပါ။လူဦးရေ63သန်းရှိတဲ့ဗီယက်နမ်မှာလူလက်တန်းစားက3ပုံ2ပုံရှိနေပါတယ်။ TPP အဖွဲ့ဝင်ဖြစ်လာရင်ဗီယက်နမ်ဟာလူလက်တဲ့အလို့သမားသမဂ္ဂတွေခွင့်ပြုရမယ်စသဖြင့်လုံဆောင်စရာတွေအများကြီးရှိနေစေဖြစ်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ကားတရားဟာအော်စတြေးလျနိုင်ငံ New South Wales တက္ကသိုလ်ဘာမောက်ခဖြစ်ပါတယ်။
TPP for Vietnam because they've signed it now it's ratified by the National Assembly for those who want
ဗီယက်နမ်ဟာအခုအခါ TPP စာချုပ်ကိုလက်မှတ်ထိုးတဲ့သဘောတူညီချက်ကိုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်ပြည်ပြင်ပြောင်းလဲရေးမဖြစ်မနေလှုပ်ဖြစ်အောင်တွန်းပို့တဲ့သဘောဖြစ်လာပါတယ်နိုင်ငံတကာဆန်ရင်ဆန်ညွန့်တွေနဲ့ကန့်ညီအောင်လုပ်ဖို့တော့လိုပါသေးတယ်လို့သူကပြောသွားတာပါဖုံမျိုးစဲအာရှနိုင်ငံတွေကြားဗီယက်နမ်နိုင်ငံဟာတရုတ်တက်စာရင်လိုအားကဈေးသက်သာတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကြားပိုထင်ရှားလာပါတယ်တရုတ်နိုင်ငံဟာလည်းလွတ်လပ်တဲ့အလို့သမားသမဂ္ဂဖွဲ့စည်းခွင့်အသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးတို့မှလက်ဟာနေပါသေးတယ်။တရုတ်အမေရိကန်ကွန်သွေးရေးအငင်းပွားမှုကလည်းတရုတ်အတွက်ခက်ခဲဖြစ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးမက်ကာတီကအခုလိုပြောပါတယ
်။ The terms and conditions of membership make it unattractive for China to be a member.
TPP ကသတ်မှတ်ထားတဲ့လိုအပ်ချက်တွေဟာတရုတ်အတွက်တော့သိဆွဲဆောင်မှုမရှိပါဘူး။အသိဉာဏ်ဆိုင်ရာပစ္စည်းမူပိုင်ခွင့်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့ကိစ္စတွေစသဖြင့်ပြဿနာတွေအများကြီးရှိနေပါတယ်။အလို့သမားအခွင့်အရေးနဲ့ပတ်သက်လို့လည်း TPP ကသတ်မှတ်ထားတဲ့အတိုင်းတရုတ်ဘက်ကလည်းလျှော်ဖို့ခက်ပါလိမ့်မယ်။ဒါကြောင့်တရုတ်နိုင်ငံက TPP မှာလက်မှတ်ထိုးဖို့မဖြစ်နိုင်သေးပါဘူး
။ BNN ရဲ့စီးပွားရေးကိုလက်ရှိထက်ပိုပြီးတိုးတက်အောင်လုပ်နိုင်ဖို့ဆိုရင် TPP ရဲ့သတ်မှတ်ချက်စံနှုန်းတွေအတိုင်းလက်လျှော့ဖို့လိုတယ်ဆိုတာအာဏာပိုင်တွေဘက်ကသဘောပေါက်နေကြောင်းပြန်နံပညာရှင်တချို့ကသုံးသပ်နေကြပါလေခင်ဗျာ
။ကိုညံဝင်းအောင်ပါမကြာခင်မိနစ်ပိုင်းအတွင်းဒုတိယပိုင်းအစီအစဉ်ကိုတင်ဆက်မှာမို့ဆက်ပြီးနားဆင်ကြပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီလိုမျိုးကကျွန်တော်ကျမရဲ့စနစ်ပေါ်မှာယုံကြည်အားကိုးမှုရင်းနေတယ်ဒီမရှိဘူးကျွန်တော်မြင်နေတာပဲဒါကြောင့်လည်းဆိုတော့ကျွန်တော်ရေးရမှာကျမရဲ့အကြံဉာဏ်ကိုကျွန်တော်သွားလုပ်တယ်ဘာကောင်းလား
ဒါကတော့မြန်မာနိုင်ငံကကျမရဲ့စနစ်အပေါ်လူအများယုံကြည်မှုကြာစင်းလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးထားတဲ့ကျမရဲ့ကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်တိုင်းရင်းသတင်းလှောက်ကိုလည်းထုတ်လွှင့်ပါပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့မင်းတင်ပြမယ့် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတစ်ခု skeleton skeleton ကအယိုးစု in in ga athe ma the the closet closet ga bido lo deibe ya ba de da chang sakai de khu long ye long ga o deibe ga ro bido de ma shi ni de ayu su bo tama a phin no bido de ma awit twi phin tu mya ma myin si chin ne pisi be ko tain tha li shi da de ma da ba di thong sin de la da ga ro 1800 khu ni mya ga english sa yi sia twi gaဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယိုးစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ဝဲထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတခုခုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထေပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတည်းရန်လေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြော့ပြလိုက်တော့မေလူသိရှင်ကြားပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
တို့ပြောလို့ရပါတယ်စာလုံးပေါင်းက COME come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Crew ရဲ့လုံကောင်ထေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ EDM အသေးပဲကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရတစ်ခုကိုသိချင်းလဲသိပါစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အသေးပဲကိုဆောင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
သူကနောက်ဆုံးသူ့အမေကိုအမှန်ကိုထုတ်ပြောလိုက်တယ်။ဒါမှလည်းသူ့အမေကသားဘာဖြစ်လို့အင်တောင်မပြုသေးတာလဲလို့မေးမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြရအောင်
။ He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
Mi da su dwe she sia myna pu sia a phit pye myu lu mya ma ti aw phong phi tha de so yin be lu pyo ma le.
A skeleton in the closet.
Lu pyo lu nya ba de. Phong phi tha ra go thauk pyo lite de so yin go be lu pyo ma le.
Come out of the closet.
Lu pyo lu nya ba de. အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်။ဒလလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုကျွန်တော်တို့နားဆင်ကြရအောင်ပါရှင်။
သောရရှင်များရှင်မကြသေးခင်ငါကချင်းပြည်နယ်ကြီးစင်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြစ်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်အဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့တိုက်ရိုက်လေးလိုက်စစ်စင်တွေမှာသောရရှင်ရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်မြန်မာနိုင်ငံကကျမ်းမာရေးစနစ်အပေါ်လူအများယုံကြည်မှုကျဆင်းလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးဖို့ရှိပါတယ်။ရန်ကုန်စေတက္ကသိုလ်နှင့်အငိမ့်စားပေါမောခါကျုံနဲ့မြန်မာနိုင်ငံစီးဂျူသွေးဂျူယောဂအသင်းဥက္ကဋ္ဌဂုံတူးဆောင်ပေါမောခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရစေ။
ဟုတ်ကဲ့စီဂျိုသွေးဂျိုထုခုဆရာဝန်ကြီးနဲ့ဂုံတူဆောင်ပမခဒေါက်တာတင့်စစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဒီကျန်းမာရေးစနစ်ပြင်ပြောင်းလဲအကြောင်းကိုအကြမ်းမြင့်လေးပေါ့နော်ကျွန်တော်တို့အရင်ဒီစီဂျိုသွေးဂျိုယောဂအကြောင်းပြောရင်းနဲ့ပြောပြခဲ့ပေမဲ့အပြည့်အစုံသိစိတ်ကိုတော့ကျွန်တော်တို့မပြောပြခဲ့ကြပါဘူးဆရာကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာခုလက်ရှိဖြစ်နေတဲ့ကျန်းမာရေးစနစ်အခြေအနေကဘယ်လိုရှိလဲဆရာကြီး
ကျန်းမာရေးစနစ်ကကျွန်တော်အမြင်တော့လူချင်းကျပြီပေါ့နော်ကျပ်ပြီပေါ့ကျပ်ပြီအရင်များနေရေပေါ့နောက်တစ်ခုကလူဆောင်ကျက်တွေရပေါ့လွဲနေရပေါ့လူနေရပေါ့ပြည်သူတွေကကျွန်တော်ကျမရဲ့ရှင်းနစ်ပေါ်မှာယုံကြည်အားကိုးမှုနည်းနေရစိတ်မရှိဘူးကျွန်တော်မြင်နေတာပဲဒါကြောင့်လဲဆိုတော့ကျွန်တော်ရေးပြမှာကျမရဲ့အတိုင်းအမြင်ကျွန်တော်တော့လုပ်တယ်ဘန်ကောက်မှာမိမိမင်းမြတ်ဘန်ကောက်ပြည်လာတဲ့ဒီနေရာကိုဘန်ကောက်ဟိုချီတဲ့နေရာဒီနေရာအောက်ချီကြီးနေကျမရဲ့အဲ့ဒါကြီးကဘာကြောင့်လဲဆိုတော့ဒီတိုင်းလာတဲ့ဆန်းတာလို့မဟုတ်ဘူးသူလည်းမရှိကြတဲ့ကြောင့်ဆက်ပြီးကြတယ်ဒီလိုလေပတ်မှန်နေဒီလိုလေပတ်မှန်နေလာရောဒီလိုကဘာဖြစ်လဲဆိုတော့ကျမကြီးတခုခုလူကြီးတယ်လူဖြစ်ပြီးချိန်ကိုဒီမှာအခုခံနေတာတမ်းကြောရံောက်ကြည့်ရအချင်းဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ဒီမြန်မာနိုင်ငံဘက်ကကျမကြီးစနစ်အားနည်းမှုတွေကြောင့်အဓိကဖြစ်ရလားဆရာတခြားအချက်တွေရောရှိသေးလား
အာဘာမနိုင်ငံအားနည်းချက်ကောဟိုဘက်ကနေဆွဲဆောင်ချက်ကောပေါ့သူတို့ဘက်ကဆွဲဆောင်နေချက်ကတော့ medical tourism ပေါ့medical tourism ကိုကပန်းနိုင်ငံတွေကသူရဲ့စီးပွားရေးလုပ်ငန်းတခုအနေနဲ့လှုပ်လာကြတယ်ပေါ့ယူရီးယားနေမတော်ဘူးပေါ့ဒီဘက်ကျတဲ့ medical tourism ကိုအရင်ကြော်ညာမှုတွေဆွဲဆောင်မယ်အိန္ဒိယဆိုတဲ့သူတွေသူတို့စီးရုံနေကျွန်တော်ဒီမှာလာပြီးတော့ကြော်ညာတယ်ဟောပြောပေးလုပ်တယ်ဆွဲဆောင်တယ်ပေါ့စင်ကာပူကလည်းသူတို့စီးရုံမှာလာကူဖို့ကျွန်တော်ညဆွဲဆောင်တယ်အဲ့မှာကျွန်တော်မြင်တော့ဂန်ကောက်ကတော့အောင်မြင်ဆုံးပေါ့စီးရုံကြီးကကျွန်တော်စီးရုံကြီးလည်းရှင်းလိုက်လို့ရှိရင်ဘယ်လိုမှမရှင်းနိုင်ဘူးပေါ့စီးရုံမှာစီးရုံပြီးတပတ်ပေါ့သာသာမင်းသားနဲ့နောက်ကလူနာအထင်ကြီးကြရရှိတယ်ပေါ့နောက်ဘန်ကောက်ကကျွန်တော်တွားလာတာတွေ့တယ်လေ
ဟုတ်ကဲ့ဆရာကျွန်တော
်ကျွန်တော်ကျမရေးစနစ်ကိုကျွန်
တော်ပြန်ပြန်ခါကျတော့ဟုတ်ကဲ့ကျွန်တော်တို့ဒီကျမရေးစနစ်မှာပြည်သူတွေယုံကြည်မှုပြန်ရလအောင်ပေါ့နော်ဘယ်အပိုင်းတွေအဓိကပြင်ဖို့လုပ်လဲဆရာ
ကျမရေးစနစ်ဆိုတာကျွန်တော်ရှိရပြည်သူရနည်းနည်းပုံပြီးကျေရပြန်ပေါ့ကျမရေးဝန်ထမ်းတွေကပူတည်ဖို့လုပ်မယ် တီးပြီးတော့တီးတဲ့အတိုင်းလိုက်ပြီးတော့အကောင့်တွေဖုန်းလုံမယ်ပေါ့တောင်းမရှိတဲ့သူတွေအဖြစ်ပေါ့ကျမကြီးစနစ်ဆိုတာပြည်သူလူထုရဲ့လူထုချင်းရဲ့ပေါ့သူတို့ရဲ့ကျမကြီးစနစ်ကိုကောင်းယူကျမကြီးစနစ်ဆိုတာကျမကြီးကောင်းယူတတ်တယ်မဟုတ်ဘူးအဲ့ဒါတွေပုံကြီးကျပြန့်တဲ့သဘောတရားတွေပါဝင်နေပေါ့ကျမကြီးစနစ်ကအဓိကအဖြစ်တော့ကျမကြီးဦးစနာရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေတဲ့လူငန်းတွေအားလုံးကိုကျမကြီးစနစ်ကိုယူရပြီးတတ်မှတ်တယ်ပေါ့တမတော့ကျမကြီးစနစ်ဆိုတာနိုင်ငံတကာရဲ့ကျမကြီး level ပေါ့ကျမကြီးအဆင့်တန်းကောင်းကျင်တက်တဲ့ဖူးတယ်ကျွန်တော်တန်းကြီးရဲ့ကျမကြီးချင်းကြီးကောင်းနေမကောင်းဘူးဆိုရင်ဒီကတော့တစ်နှစ်အောင်ကလေးဒီနှုတ်ပေါ့ရောချမှု infant mortality တို့မိခင် mortality maternal mortality တို့နောက်နိုင်ငံတကာရဲ့ life expectancy ပေါ့ဒီမွေးလိုက်တာနဲ့အမေသားပြောင်းနေဘလောက်ကြီးအသက်ရှင်နေတယ်ပေါ့ဒီ comment တွေပေါ့အဲ့ဒီ level ကြီးနဲ့တတ်မှတ်တာနေမဟုတ်ဘူးဒီကောင်းနေမိခင်ကလေးဒီကောင်းလုံးကောင်းနေစလားရန်ကုန်မှာကောင်းတာလားနေဆက်မှာကောင်းတာလားတောင်ပေါ်ဒေသမှာကောင်းတာလား distribution ကိုပါကြည့်ဖို့လိုတယ်
ဟုတ်ကဲ့မြို့ကြီးတွေမှာတင်မဟုတ်ပဲနဲ့ဒီနယ်မြို့တွေထိပါတ
ော့တော်တော်ပြူပါမကြောက
်ဟုတ်ကဲ့
တော်တော်ပြူပါမကြောက်ကွာချမှုစည်ရဲချမ်းသာမယူတော့ကွာချမှုကနည်းနိုင်ညာနည်းဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကျန်းမာရေးစနစ်ပြင်ပြောင်းလဲရမှာလိုအပ်တာရှိသေးလားဆရာ
ကျန်းမာရေးစနစ်ရဲ့ intrinsic goal ပေါ့ event ကဒီကျန်းမာရေးစနစ်လုံးဝမကောက်နောက်ဆက်ဘာလုပ်ဖို့လဲဆိုတော့ responsiveness တူကြတယ်ပြည်သူတို့ရဲ့ expectation ပြည်သူတို့ရဲ့မျှော်မှန်းချက်လိုအပ်ချက်ကိုလိုက်လျောညီထွေပြီးတော့ပြည့်စုံအောင်လို့ပြည့်ဝအောင်လို့ဖြည့်ဆည်းနိုင်ခြင်းပေါ့အဲဒီ health system responsiveness ကိုလည်းဒါ level ပေါ့ဘယ်လောက်ထိကောင်းနေမကောင်း level တိုင်းနေမကောင်းဆိုတော့ပြောရရင် health ကို distribution ပေါ့တော်မျိုးပေါ့ responsiveness ညီမျှဖို့လိုတယ်မင်းနိုင်ငံနေနိုင်မှုလိုတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီပြည်သူတွေကဟိုလူလားချက်တွေဖြည့်ဆည်းပေးနိုင်တဲ့ကျမရဲ့စနစ်မျိုးဆိုတာဆရာဘယ်လိုမျိုးကိုဆိုရလဲဆရာကြီ
းသူတော့စီးကုန်လာတယ်စီးကန်လာတယ်ဆိုလူသားပီပီပေါ့ယူသူလေးစားဆက်ခံခြင်းပေါ့ဒါမျိုး respect ပေါ့နောက်တစ်ခုကတော့လူတူကမိမကောင်းလို့စီးကုန်လာတယ်ဆိုရင်သူက client ပေါ့စားသုံးသူနေတယ်ပေါ့ client နေလာတာပေါ့ဒီနှစ်ချက်ပေါ့အဲ့နှစ်ချက်မှာသူကဘာအများကြီးတူတယ်ဆိုရင်လူများစုပြီးဂုဏ်သိက္ခာရှိရှိနဲ့သူတို့ဆက်ဆံတာကုသမှုခံတာမျိုးလူချင်းတယ်ပေါ့ဆိုတော့လူတွေကောင်းကြီးမှဘာမှဘေးနားမှာစားဝယ်ထားခြင်းလည်းမရှိဘူးတခါလဲဟိုဘိုက်ကိုစမ်းနေပေါ့ဟိုအီကြီးကိုချုပ်လိုက်တယ်ပေါ့ဒီဘောကဒါမျိုးမျိုးပဲနဲ့လူနာဟိုလူနာစမ်းမယ်ဆိုလို့ရှိရင်ဒါသူ့ခန်းလေးနဲ့ဒါမျိုးပေါ့ dignity ပေါ့နော်လူကြောက်ကတေးရောက်မယ်ဆိုရင်လည်းတခါလဲဟိုဘာမှမလုပ်နိုင်ဘူးလူကအပေါ်ကိုဖောက်ပြီးတေးတာလည်းဆိုင်ရင်သူ့ရနဲ့သူ့ပေါ့ဒုတိယကြီးကြီးတေးသွားတာမျိုးပေါ့လူတိုင်းကညှော်လင့်တယ်ပေါ့နောက်တစ်ခုကလူတွေကကုသမှုလိုတယ်မလိုဘူးပေါ့တခုခုပေါ့ citizen ရိုက်မယ်မရဘူးနော်အမှန်တရားရိုက်မြဲဘူးဆံဝင်ပြောညီမကလူသားပါလိုက်ပြီးအော်တိုနိုမီပေါ့သုံးဖြတ်ပိုင်권ပေါ့အခင်ဗျားဆံဝင်လားကျုပ်ကဆံဝင်လားကျုပ်ပြောတာနားထောင်မလားခင်ဗျားလုပ်မလားအဲ့လိုမဟုတ်ဘဲနဲ့လူသားနေပြီးတော့သူကိုယ်တိုင်ကိုနားလေပြီးတော့ကုသမှုပါပါဝင်မှုပေါ့ဒါကိုလည်းညွှန်လင့်တယ်ပေါ့နောက်တစ်ခုကတော့လူသားရင်းတက်ကို confidentiality ပေါ့လူသားရဲ့အသုံးပြုကိစ္စများကိုဘလို့မထုတ်မပြောရဘူးပေါ့အတတ်နိုင်ဆုံးပေါ့အဲ့တော့ confidentiality ကိုထိန်းသိမ်းတာမျိုးပေါ့ကျွန်တော်ပြောနေတယ်ပေါ့နောက်တစ်ခုကတော့ကျမကြီးဒီမကောင်းဘူးဆိုရင်သူကကျမကြီးလိုအပ်ချက်ကိုချစ်ချင်းပေါ့မသွားပြီးရဥပဒေသွားပြတယ်ပေါ့နင်မောလို့လာပြတယ်ဥပဒေမှာထိုင်ပြီး3နာရီထိုင်နေ4နာရီထိုင်နေရတယ်ပေါ့အဲ့ဒါမျိုးကြီးကြတာမျိုးပေါ့အဲနောက်တစ်ခုကတော့ကျွန်တော်ရှိမှာဘာလို့ဒီလဲဆိုတော့ဇူနာကဒီစီးကူလာတဲ့အခါမှာအဆောက်အဦတွေစီကန်းတွေဂရင်းတွေအတုံးဆောင်တွေအိမ်သားတွေကအဆောက်ပေါ့လိုအပ်ချက်တွေကအစ်စင်တန်းရှိတော့ကောင်းမွန်တော့လက်ခံဖို့ရှိတော့အခြေအနေမျိုးဖြစ်နေတာပေါ့။ဒီမှာရှင်းမှရှိတဲ့ကိစ္စဆိုရင်အခုတစ်ပိုင်းမှာကောင်းပိုင်းကိုတင်းလို့ပြောင်းလို့ရတယ်၊ခြေတော့တင်းလို့ဆိုင်လို့ရတယ်။ကျွန်တော်တို့အခုရှိမှရှိနေတာကလည်းဟိုတန်ကြီးကြီးနဲ့တခါလေဒီမှာကောင်းမွန်တဲ့ပြောင်းလို့မရ၊ခြေတော့ပိုင်းလို့ပြောင်းလို့မရဘူးသိတယ်မလား။ဟိုးတော့ကျွန်တော်ငယ်တဲ့က50ခုနှစ်တောင်လိုက်တဲ့ကိစ္စတွေကရောစင်းလိုက်ဒီကိစ္စဒီကိစ္စပဲ။ဒီကတန်ကြီးကြီးပေါ့ခင်းနဲ့လိုက်ကြောင်းလဲလာပြီးတော့ဒီအုံဆောင်ပြီးစောက်ပြီးကတိုးတက်လာခြင်းမရှိဘူးပေါ့။နော်တံခါးကြီးရပေါ့ဒီထဲမှာတခါပြီးတံခါးကြီးနဲ့ဖာကြတယ်အဲ့လိုမျိုးတွေပေါ့နော်နေဒီမှာဆိုတွားကြည့်လိုက်ချင်းမြို့လိုချင်းမိုင်းမလားဘူလိုအပ်ချက်ကြီးများတယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့နေဆက်ဒေတာတွေမှာစူးစီးတင်ပြနေတဲ့ဒီတိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နယ်မြေဖပုံခိုင်မှာ2019ခုနှစ်နှစ်စံပိုင်းမှာ KNLA တပ်မဟာ9နဲ့မြမတပ်မတော်တို့ကြားပစ်ခတ်မှုပြန်လည်ဖြစ်ပွားလာနေပါတယ်ရခိုင်ပြည်သူတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်ဖွဲ့စည်းသွားမယ်ဆိုတာနဲ့အေယော်ရီမြစ်ဆုံရေကာတာရေအားလက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့အစီအစဉ်ကိုကချင်နိုင်ငံရေးပါတီတွေကလက်မခံတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖပွန်ခရိုင်မှာ2019ခုနှစ်စာမိုင်းမှာပဲ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9နဲ့မြမတပ်မတော်တို့အကြားပစ်ခတ်မှု၂ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိဖြစ်လာတဲ့နှစ်ဖက်တင်းမာမှုတွေဟာတပ်မတ်နယ်မြေကျော်ဝင်မှုအနေဖြစ်လာတဲ့တင်းမာမှုတွေဖြစ်ပြီးအခုလ9ရက်နေ့မှာ၁ကြိမ်၁၃ရက်နေ့မှာ၁ကြိမ်ပစ်ခတ်မှုဖြစ်လာတယ်လို့ KNU တပ်မဟာ9ရုံးထိုင်ဗိုလ်မှူးစောကလေးတို့ကဆိုပါတယ်ဒါအပြင်ပြီးခဲ့တဲ့နှစ်မတ်လကစတင်ပြီး KNU ထိန်းချုပ်နယ်မြေဖပွန်ခရိုင်မှာတပ်မတော်ဘက်ကလမ်းဝင်ရောက်ဖောက်လုပ်မှုကနေအစပြုပြီးနှစ်ဖက်မကြေလည်မှုတွေဖြစ်ပွားပြီးတဲ့နောက်မကြာခဏထိတွေ့ပစ်ခတ်မှုတွေရှိလာနေတာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်အလွှာတီးတီးကပုံကူတဲ့ရခိုင်မျိုးရင်းညီညွတ်ရေးကော်မတီတရမကြာမီဖွဲ့စည်းသွားမှာဖြစ်ပါတယ်စန္ဒဝရီလ12ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးရင်းပါတီ AMB ဗဟိုရုံးမှာအရက်ဖက်ဖွဲ့စည်းတွေပါတီကိုယ်စားလှယ်တွေနဲ့တန်ကြာတော်တွေနဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာအခုလိုရခိုင်မျိုးရင်းညို့ရေးကော်မတီတရဖွဲ့စည်းဖို့ဆုံးဖြတ်ခဲ့ကြတာပါဒီဆွေးနွေးပွဲမှာနိုင်ငံတော်သမ္မတယုံဥစော်ထေးကနေသတင်းစာချင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးပြောဆိုမှုတွေကိုသုံးသပ်ခြင်းစစ်ဘေးဒုက္ခသည်တွေမူလနေရာမှာပြန်လည်ခြေချနေထိုင်ရေးနဲ့ရခိုင်ပြည်နယ်တွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့တွေကိုအတိအကျထားဆွေးနွေးခဲ့တယ်လို့သက်ရောက်ခဲ့သူတွေကပြောပါတယ်ကော်မတီကိုရခိုင်မျိုးနယ်စုကပါတီတွေအရက်ဖွဲ့ဖွဲ့စည်းတွေရခိုင်နိုင်ငံရေးပါတီတွေတန်ခါတော်တွေအပါအဝင်တကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းသွားကြမှာဖြစ်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့မြို့နယ်ကူစားပြုကော်မတီတွေကိုလည်းဖွဲ့စည်းသွားမှာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အရှိတောင်ဖက်မှာရှိတဲ့လုံဝိုင်းရွာနဲ့နှမ်လောင်းရွာကြားမှာပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုနေရာကနေစွန့်ခွာခဲ့ရပါတယ်။ဇန်နဝါရီလ16ရက်မနက်9နာရီအချိန်ခန့်ကစတင်ပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ SSPP ရဲ့ပြန်ကြားရေးတင်ဆက်မျက်နှာဖြစ်တဲ့ SSPP Info Facebook မှာတော့ SSS နဲ့ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းရေးသားဖော်ပြထားပါတယ်လက်ရှိမှာတော့တီဘောမြို့နယ်နတ်မခေါ်ဖုန်ကြီးကျောင်းနွန်ကန်ဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်အဟောင်းနဲ့အစ်စ်စုစုပေါင်း900ကျော်ရှိနေပါတယ
်မုံမြင့်တပါတီဥဆောင်ပြီးတန်ခါတော်တွေနဲ့ဒေသခံတို့ပူးပေါင်းပြီးမူရီစီစွဲကုသရေးနဲ့ပြန်လည်ထူထောင်ရေးစခန်းတစ်ခုကိုရေးမြို့နယ်ဝယ်စင်ကျေးရွာလေးမှာဖွင့်လှစ်သွားမယ်လို့မုံမြင့်တပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ငံသုံးကပြောပါတယ်မူရီစေဝါ30သူတွေဆိုရင်လူမျိုးပါတာမရွေးလာရောက်အနိုင်ရင်လက်ခံသွားမယ်လို့နိုင်ငံထုံးကပြောပါတယ်။မွန်မြစ်တပတိဟာအစိုးရတရားမဟုတ်တဲ့အတွက်မူရီစေဆွဲကုသရေးနဲ့ပြည်လဲထူထောင်ရေးစီမံကိန်းအကောင့်ထဲဖော်နိုင်ဖို့အတွက်ကိုမွန်တန်ကတော်တွေနဲ့ပြည်သူတွေကူညီထောက်ပံ့ပေးမှုနဲ့မြို့နယ်စစ်ကျေးရွာစစ်တို့ကိုအဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့သူကဆိုပါတယ်။မူရီစေဖြတ်သူတွေအနေနဲ့မူရီစေဝါပြတ်သွားပြီးဆိုရင်သူတို့ဘဝပြန်လဲထူထောင်ရေးအတွက်အသက်မွေးဝန်းကြောင်းအသက်ပညာတစ်ခုခုကိုသင်ပေးဖို့စီစဉ်ပေးမှာဖြစ်ပြီးတီစီမံကိန်းအတွက်လိုအပ်တဲ့ငွေကြေးနဲ့ရေရှည်ရက်တည်နိုင်ရေးအတွက်ကိုရေးမြို့နယ်မှာရှိတဲ့မုံဖုံးတို့ကြီးကျောင်းတွေနဲ့ချိတ်ဆက်ထားတယ်လို့တံပူစီယမြို့ဟန္တာသောကျောင်းဆရာတော်ဗတ္တန္တတီလဝန္တကမိတ်ကြားပါတယ်
။ရေမတော်တဆမှုပုံမှန်များပြားလာနေတဲ့မုံပြင်းနယ်မှာစီးမဲ့ကမ်းမဲ့မော်တော်ယာဉ်တွေကိုလင်းယုံစီမံချက်ဆိုပြီးဇန်နဝါရီလ15ရက်နေ့ကနေစတင်ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်။စတင်ဖန်းစီတဲ့ရက်မှာဆိုရင်တပြည်နယ်လုံးမှာမော်တော်ယာဉ်အစီး400ကျော်ဖန်းစီရမိထားတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်ဖန်းစီအရေးယူမှုမပြုတ်ခင်မှာမော်တော်ယာဉ်မောင်းနှင်စီးနှင်းသူတွေကိုလိုက်နာဖို့အတွက်ဆိုပြီးလိုင်စင်မဲ့ယာဉ်တွေမောင်းနှင်စီးနှင်းခြင်းမပြုတ်ဖို့မော်တော်ယာဉ်တွေတတ်မှတ်မိုင်နှုံးထက်ပုံမမောင်းရန်စတဲ့အချက်ဆက်ချက်စီကမ်းချက်တွေကိုလည်းမွန်ပြည်နယ်အစိုးရကထုတ်ပြန်ထားပါရယ်စီကမ်းမဲ့မော်တော်ယာဉ်တွေကို2015မော်တော်ယာဉ်ဥပဒေနဲ့အညီတရားစွဲဆိုအရေးယူသွားမှာဖြစ်ပါတယ်
အခု ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အေယော်ဒီမြစ်ဆုံရေကာတာရေအားလက်စစ်စီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်တမ်မတ်မစ္စတာဟုန်လျန်ကနေကချင်ပြည်နယ်ခီးစဉ်အတွင်းကချင်နိုင်ငံရေးပါတီဘာသာရေးအသင်းဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုမှာဖိအားပေးပြောဆိုခဲ့တာပါ။ကချင်နိုင်ငံရေးပါတီအနေနဲ့ကတော့ရေကာတာတိဆောက်ရေးကိုလက်မခံဘူးလို့လည်းထုတ်ပြန်ထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ
်။ကချင်နိုင်ငံရေးပါတီသုံးပါတီအနေနဲ့မြစ်ဆုံရေကာတာတိဆောက်ရေးကိုလက်မခံဘူးလို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်။အဓိကကတော့ကျွန်တော်ကဒီဟာလူထုသဘောထားအတိုင်းပဲဖြစ်ပါလိမ့်မယ်။ကချင်ဒီမိုကရက်တစ်ပါတီပဲရှိရှိပေါင်းစည်းရေးပါတီကကျွန်တော်ရဲ့သဘောထားတော့ဒီမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့မူကတော့ကျွန်တော်မပြောင်းပါဘူး။အရင်မြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့ကျွန်တော်ဒီအားကိုဆက်လက်ဒီဆောက်ခွင့်တော့ကျွန်တော်ပေးလို့မဖြစ်ပါဘူး။ပြည်သူလူထုရဲ့သဘောထားအတိုင်းမဖြစ်ပါလိမ့်မယ
်။ကချင်ပူးပေါင်းရေးပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTV ကချင်ဒီမိုကရက်တစ်ပါတီ KDP နဲ့စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ် UDPKS တို့ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဇန်နဝါရီလ14ရက်နေ့သဘောထားထုတ်ပြန်ခဲ့ကြပါတယ်။တရုတ်တမ်မတ်မစ္စတာဟုန်လျန်နဲ့ကချင်နိုင်ငံရေးပါဘာသာရေးအသင်းဖွဲ့သူနဲ့ဒီဇင်ဘာ29ရက်နေ့တွေ့ဆုံပြီးမြစ်ဆုံစီမံကိန်းပြန်လည်စတင်နိုင်ရေးမှာကချင်အဖွဲ့အစည်းတွေကကန့်ကွက်တာမရှိဘူးလို့ထုတ်ပြန်ပြီးအခုလိုသဘောထားတံပြန်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ဒီခီးစင်နဲ့ပတ်သက်ပြီးသရုပ်တန်ယွန်းကဇန်နဝါရီလ17ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကချင်နိုင်ငံရေးပါတီတွေရဲ့ပြောကြားချက်တွေကိုဖော်ပြရမှာအမှန်တကယ်ဆွေးနွေးခဲ့တာနဲ့ကောလဲမှုရှိနေတယ်လို့ဥကွန်ကောင်အောင်ခန်းကပြောပါတယ
်။အချက်၃ချက်ပြောပြပါတယ်။ပထမအချက်ကတော့မြစ်ဆုံကြီးကဒါတိဆောက်လို့မတိဆောက်ဘူးဆိုရင်ဒီ investment ဒီအတိတ်မဝင်လာတော့ဘူးဆိုတဲ့ဟာပြောတယ်။ဒုတိယအချက်ကတော့ဒီဒုတိယအချက်ကတော့ investment လုပ်တဲ့လူတွေကစိတ်ဆိုးနေတာပေါ့နော်တတိယချက်ကတော့ဒီလက်ကြီးထောင်းပေါက်ဖော်တွေဖြစ်တယ်ပမာနဲ့တရုတ်တွေကဒါကြောင့်ခုနှစ်နှစ်တိတိတီးကျင်းခံပြီးမှနေတယ်ဆိုတဲ့ဟာကိုလည်းပြောပြပါတယ
်ကချင်ပြည်နယ်အတွင်းလှုပ်ဆောင်မဲ့စစ်မှုစီမံကိန်းတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိမှသာဆောင်ရွက်ရမယ်ဖြစ်ကြောင်းကချင်ပူပေါင်းပါတီ၃ခုကပြောပါတယ်ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ PCG ကဥဆန်အောင်ကလည်း
ဒီကတော့ခုခုစဉ်တို့မျက်ထုတ်ဖို့ပဲစောင့်ကြည့်နေတာပါပဲခင်ဗျအမှန်ကငင်းချမ်းကြီးရတယ်ဖြစ်စေမရတယ်ဖြစ်စေဒီမြစ်ဆုံစီမံကိန်းကရပ်ဆိုင်းရမှာဖြစ်တယ်တက်ဆိုင်ရာအာဏာပိုင်တွေကတော့တို့ကငင်းချမ်းကြီးမြသေးလို့ဆိုတဲ့အကြောင်းပြချက်တွေရှိလို့ကိုကငင်းချမ်းကြီးအလားလာကောင်းပြီပဲဒါကိုပြန်စမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီကအချိန်ကိုက်အနေနဲ့ဟိုအမျက်ထုတ်တဲ့အနေနဲ့အဲ့လိုပြန်ဖြစ်အားပေးလာတယ်လို့ကျွန်တော်မြင်ပါတယ်
မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့ကန့်ကွက်မှုကြောင့်သမရဦးသိန်းစိန်လက်ထက်ကဆက်လို့ဒီကနေ့ချိန်ထိရပ်ဆိုင်းခဲ့ရမှာ NLD ဆွေရလက်ထက်မှာတဖန်စီမံကိန်းနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့သတင်းတွေထွက်ပေါ်လာခဲ့တာပါမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့သဘောထားချပြတာမျိုးတော့မတွေ့ရသေးပါဘူး
ဆက်ပြီးတော့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL လိုတို့စီရင်တင်မာမှုတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်နောက်မုံအုပ်စုမိုက်ပုတ်ရွာပန်းပိရွာနဲ့နောင်ချိုရွာကဒေသခံတွေဟာနေရက်ကိုပြန်ကြဖို့ရလခတိုင်းကနေဆင့်ဆူညွန်ကြားတာကြောင့်နေရက်ကိုတချို့တဝက်ပြန်သွားကြပြီဖြစ်ပါတယ်အသေးစိတ်သိရအောင်လို့နမ်ဟွန်ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အရှိတောင်ဖက်မှာရှိတဲ့မိုက်ပုတ်ရွာ၊ပန်ပိရွာ၊နောင်ချိုရွာကဒေသခံလူထု900ခန့်ဟာမိုင်းပန်မြို့ရင်းကို၎င်း၊တန်လွင်အရှိချမ်းကို၎င်း၊လင်းကင်းမြို့ရဲကို၎င်းထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။ရက်တရပတ်လောက်အကြာနေရက်ဆုံခွာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုနေရက်ပြန်ကြဖို့ရလခတိုင်းမူကစစ်ဆုံညွန်ကြားတာကြောင့်လင်းကင်းမြို့ကိုရောက်ရှိနေတဲ့စစ်ရှောင်80ကျော်ဟာဇန်နဝါရီလ13ရက်နေ့ကနေရက်ကိုပြန်သွားကြပြီလို့စစ်ရှောင်ကိုညရဲမှာပါဝင်တဲ့မိုင်းပန်ဒေတာခန်ဆိုင်လုံကရှမ်းပါတာနဲ့အခုလိုပြောပါတယ
်။အာမေနာကမင်းဘယ်26ရက်ကဆိုင်တက်ပြမှာ
လင်းခေးရောက်နေတဲ့ရှစ်ဆောင်85ရက်ကိုရလခတိုင်းကစစ်ကား9စီးနဲ့ဇန်နဝါရီလ14ရက်နေ့တုန်းကတွားတယ်လာပါတယ်။တန်လွင်စစ်ချမ်းပဲရောက်နေတဲ့ရွာဒါတချို့ကတော့ဒီတရက်နေရက်တွင်ကဝတ်တက်တွေတန်လွင်မြစ်တဆန်းတရားအထိလာပို့မယ်လို့ကြားရပါတယ်အခုတော့မိုက်ပုတ်ပက်မှာစစ်ရေးတင်းမာမှုမရှိတော့ပါဘူး PNL တက်တွေကလည်းဒီတရက်နေရက်တွင်ပြန်ဆုတ်သွားမယ်လို့ကြားသိရပါတယ်အဲ့ဘက်မှာခုလောလောဆယ်ဆွေရတက်ရှိတယ်ရွာပင်ဘက်တောပိုင်းဘက်မှာတော့ RCSS တက်တွေရှိပါတယ်
ဒီကခန့်လို့ထုခုနစေခန့်ဟာဇန်နဝါရီလပထမပတ်ကလင်းခေးမြို့ကိုရောက်ရှိခဲ့ကြတာပါတိုက်ပွဲတွေမဖြစ်ဘဲနဲ့ဘာကြောင့်ထွက်ပြေးလာကြတဲ့လဲဆိုတာကိုတော့လင်းခေးရောက်နောင်ခေရွာကဆရာတော်တပါးကအခုလိုပြောပါတယ်စစ်ဖြစ်လို့ရှင်းလာတာလို့တုံချိုရွာတိစစ်ဖြစ်တာလည်းနေကြပြီတုံးလေးခါဖြစ်ပြီအစီအဲ့လေကောက်တယ်အစီအဲ့လေအဆန်နေပါလေတောင်းတယ်အလေးတာကောက်တာကောက်တယ်အစတော့ကအိုးမလာခေမှာအိုး Dilo Pioso Chene Patello, RCSS Piokuyan, Bomuji Sai Uga, Shambada Nekulu Piovare.
RCSS Gani, Tata de Kaldama Shikabu, Adulu Lukjambi, Pioso Jidara Pite, Pelugani, Taipo Pila Suraro. Both are for win, Linga Yau, Ayata won a Yare win Labi, Tola Lushare, General Luri, Tossi Gido, Pika Musat and People Akerawa.
အဲ့ဒီနောက်ပိုင်းကျွန်တော်တို့လူတွေစုပ်ပေးလိုက်တယ်မိုင်းမှန်မြို့နယ်ပန်ပိယွာဖက်မှာပြီးခဲ့တဲ့2018နှစ်နောက်ပိုင်းကလေးကစပြီးအပြည့်ရအတူတကွာလက်မှတ်ရေးထိုးထားတဲ့ RCSS နဲ့ PNLO တို့အကြားတိခတ်တိုက်ခိုက်မှုစီးရေးတင်းမာမှုတွေဖြစ်ပွားလာခဲ့ပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖပုန်ခရိုင်မှာ2019နှစ်စံပိုင်းမှာ KNLA တပ်မဟာငါးနဲ့မြန်မာတပ်မတော်တို့အကြားပြစ်ခတ်မှုနှစ်ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်မကြာမီဖွဲ့စည်းသွားဖို့စီစဉ်နေပါတယ်။တော်ရရှင်တွေအခုနားဆင်ကြကြတာကတော့
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြပါရှင်။တောက်ကြနေနေနက်ခင်းVOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ဒီကနေ့မနက်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
Dr. Okta Nancy Pelosi, Afghanistan and Brussels go to about the season tare keys and go American Tamara Donald Trump got Chatin Kanebari. Daha American Tamaima Kala She Jazong American Sua Yandia the Zidabai Yanin Yana Tai as Zide Nangai Yin Komuma Nelson Piet Coop Pipari Brussels ma Nido Mahan made you net dress on mode Lotta Okata Nepwe တော်ရောက်တဲ့ခါမှာစစ်လေရင်အသုံးပြုမှုကိုသမ္မတ်ထရမ့်ကစာရေးပြီးကန့်ကွက်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မက္ဆီကိုကြားနေဆက်တဲ့တိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးအငင်းပွားမှုတွေဆက်ပြီးဖြစ်နေတဲ့အတွက်အစိုးရရန်တရားတစိတပိုင်းရန်တိုင်းထားတာဒါတရင်၅ဘတ်ထက်ကိုဝင်လာတော့မှာဖြစ်ပေမဲ့ကြက်တဲ့ပရင်းနေတိအမေရိကန်သမ္မတ်ဒေါ်နယ်ထရမ့်နဲ့အောက်လွတ်တော်ဥက္ကဋ္ဌနန် set po shire lu emiroga chetabrini ma chinya like bare. Russia, Teo, Miao Korea, Iran Sale, Nangan Riga, Kimi Lenet Rigo, Tongjian, Tenchon Namo Soye, American Nine Agada Chesai, Kagui, Nipinago, Mapimini, Loa Melo, Pentagon Sita Najogani, Tongta Tara Pipare. India, Nangan Dema, Shinire, Rohingya Ridega, Amuda Kona Ugo, Bigere, Abdoba Larema, Pansi, B, Miamanangu, Pianpi Pogere, Pia, Nopai, Yabo, Miaswado, India, Rohingya Riha, Midasuri Netu, Bangladesh, Nangan Pegu, Trapi, Nijare, Rohingya, Taiwanga, Biobari, Pansi, Pian, Pokama, Suret, Laru, Nata, Trapibo, Piansen, Nijaturile, Shinire, Writers, Tarema, Popiat, Habare. Colombia Nangama Chetabriniga, yet and a jound kuma, pick up truck gun, a dig and carbon, Paukemut hoop, Piapuaki, and Nazon, Seu, this hobby, Nazet, Liu, Remine, Taya Yagibari.
Jesubashi, Dokim Yutaka, the Rinjin Jogu, Piopia, Baraba, Dignimine, Season, Tolo Yimugaro, Gunya, Wiam Pipare, Engineer Garo, Dara Smith Bashi, Taujan in the neck, Vue Yamawai, Season Go, Nasin Gajari, Kaba, Dolaga, Vue, Break the Alongo, Jesu to Demarishi, Shinlan Chamni Jabazi, Jama, Engineer.
Thank you. This program has come to you from the Voice of America, Washington.